အရင်အပတ်တွေမှာတမားကျန်းစာနဲ့ပတ်သက်တဲ့အကြောင်းအရာကိုကျွန်တော်ဝင်ငှခဲ့ပါတယ်။ဝင်ငှခဲ့တဲ့အရာတွေကိုအတူချုပ်ပြန်ပြောရမယ်ဆိုရင်တမားကျန်းစာဟာမာယွင်ခြင်းလုံးဝမရှိတဲ့ဘုရားသခင်နှုတ်ကပတ်တရားတော်ဖြစ်ပါတယ်။ဘုရားသခင်ကိုတော်တိုင်ကပြည့်စုံနေသောမိမိရဲ့နှုတ်ကပတ်တော်ကိုထပ်၍ပြည့်စွတ်ခြင်းနှုတ်ပယ်ခြင်းလုံးဝမလွတ်မှုတင်းကျပ်စွာတတိပိဋ္ဌာတော်မူပါတယ်။တမားကျန်းစာအုပ်မှာကျွန်တော်တို့သိတဲ့သိထိုက်တဲ့ဘုရားသခင်အကြောင်းအပင်ငယ်မိအိုင်ကနေကဲတင်တော်မူခြင်းအကြောင်းယုံကြည်သူတို့အတွက်နေ့စဉ်အသက်တာလမ်းညွှန်ချက်တွေကိုစုံလင်စွာဖယားခင်ဖော်ပြထားပြီးဖြစ်လို့ကျွန်တော်တို့မှာအခြားသက်သေတွေမလိုအပ်တော့ပါဘူး။တမန်ကျမ်းစာအုပ်ဟာယေရှုခရစ်တော်အကြောင်းသက်သေခံချက်ဖြစ်ပါတယ်။ယေရှုအကြောင်းတမန်ကျမ်းစာပြည့်စုံချက်ကိုအရင်အပတ်တုန်းကကျွန်တော်ဝင်ခဲ့ပါတယ်။အခုလည်းယေရှုအကြောင်းတမန်ကျမ်းစာပြည့်စုံချက်ကိုဆက်လက်ပြီးတော့ဝင်ခဲ့တော့မှာဖြစ်ပါတယ်။ကျွန်တော်အခြေပြုမဲ့မသက်အခိုင်းငါအငယ်18ကိုဖတ်ပြပါမယ်။ပညတ်တိကျမ်းအနာဂတ်တိကျမ်းများကိုပြတ်ပယ်ခြင်းကငါလာသည်ဟုမထင်ကြနဲ့။ပြတ်ပယ်ခြင်းကငါလာသည်မဟုတ်ပြည့်စုံစေခြင်းကငါလာသည်လို့ယေရှုမိန့်တော်မူပါတယ်။ကိုကျင့်တရားနဲ့ဆိုင်သောပညတ်နဲ့စီရင်ထုံးပွဲ့ချက်ပညတ်တော်တို့ကိုယေရှုဘယ်လိုပြည့်စုံစေတော်မူသလဲဆိုတာအရင်အပတ်တုန်းကကျွန်တော်ဝင်ခဲ့ခဲ့ပါတယ်။အခုကိုယ်ကိုယ်ချင်းနဲ့ဆိုင်သောပြည့်ညတ်တော်ကိုယေရှုဘယ်လိုပြည့်စုံစေတော်မူသလဲဆိုတာကိုဝင်ခတ်သွားမှာဖြစ်ပါတယ်။ကိုယ်ကိုယ်ချင်းနဲ့ဆိုင်သောပြည့်ညတ်ဟာဣတီလလူမျိုးတို့အတွက်နာခံရမယ့်တဲတော်ဗိမာန်တော်ဆိုင်ရာစီမင်းစည်းကမ်းနဲ့ဘုရားသခင်ကိုဝတ်ပြုကိုယ်ကိုယ်ချင်းနိလန်းတွေဖြစ်ပါတယ်။ကိုယ်ကိုယ်ချင်းဆိုင်ရာပြည့်ညတ်တော်ကိုယေရှုဘယ်လိုပြည့်စုံစေတော်မူသလဲ။လဝါကတိုင်မှာအသေးခံတော်မူသောအချိန်မှာကိုယ်ကွယ်ခြင်းဆိုင်ရာပြည့်ညတ်ချက်စင်းမြင်စည်းကမ်းလှုပ်ထုံလှုပ်နေအလုံးကိုယေရှုပြည့်စုံစေတော်မူပါれအပြစ်သားများအတွက်ယေရှုလဝါကားတိုင်းမှာအသိခံတော်မူတဲ့အချိန်မှာဗိမာန်တော်ရဲ့ကလကဟာအထက်ဆုံးကနေအောက်ဆုံးတိုင်အောင်ဆုတ်ကွဲသွားပြီးအလွန်တန့်ရှင်းရာဌာနတော်ဟာအကွယ်အကားမရှိပေါ်ခဲ့ပါれဘုရားသခင်ကဘာကိုပြတော်မူသလဲဝတ်ပြုကိုယ်ကွယ်ခြင်းဆိုင်ရာယေပရောဟိတ်စနစ်လှုပ်ထုံလှုပ်နေအလုံးကိုဖယားသခင်အဆုံးသတ်လိုက်ပြီဖြစ်ကြောင်းသက်သေပြနေတာဖြစ်ပါတယ်ယေရှုကဝတ်ပြုကိုယ်ကွယ်ခြင်းဆိုင်ရာပြည့်ညတ်ချက်အလုံးကိုပြည့်စုံစေပြီဖြစ်လို့ကိုယ်ကွယ်ခြင်းဆိုင်ရာပြည့်ညတ်ချက်ကိုဖယားသခင်အဆုံးသတ်လိုက်တာဖြစ်တယ်ယေရှုလဝါကားတိုင်းမှာအသေးခံတော်မူခြင်းဖြင့်ဖယားသခင်ထံတိုးဝင်ချဉ်းကပ်ခြင်းနိလန့်အသက်ကိုယေရှုဖွင့်ပေးတော်မူပါတယ်ဟေဘဲအခိုင်းတစ်ဆယ်အငယ်၁၉မှာထို့ကြောင့်ညီအကိုတို့ယေရှု၏ကိုခန္ဓာတော်တည်ဟူသောကလကအားဖြင့်ထိုသခင်ပြင်ဆင်တော်မူသောအသက်လမ်းသက်တွင်ငါတို့သည်တန့်ရှင်းရာဌာနရဲသို့အသွေးတော်ကိုအမိပြု၍အစီအတားမရှိဝင်ရသောအခွင့်ရှိကြောင်းအတိအလင်းဖော်ပြထားပါသည်။ဘုရားသခင်ကိုဝတ်ပြုကိုးကွယ်မှုတလိဆန်အသွေးနဲ့ဓမ္မဟောင်းကျမ်းရဲ့ပူဇော်တကားတို့ကိုပူဇော်ဆက်ကပ်ဖို့မလိုအပ်တော့ပါဘူး။ယေရှုလဝါကားတိုင်းမှာအသေးခံတော်မူပြီးနောက်မကြာမီအချိန်မှာပဲဣတီလလူတို့ရဲ့ဗိမာန်တော်ကိုဖျက်ဆီးပစ်ဖို့ယောမစစ်တယ်တို့ကိုဘုရားသခင်အခွင့်ပေးလိုက်ပါတယ်။ကိုးကွယ်ခြင်းဆိုင်ရာပြည့်ညတ်ချက်လှုပ်ထုံလှုပ်နေရစ်ပူဇော်ခြင်းနေ့စနစ်အလုံးကိုအပြီးအပိုင်ဘုရားသခင်ပြတ်သိမ်းလိုက်ပြီဖြစ်ကြောင်းတတ်သိပြခြင်းဖြစ်ပါတယ်။ကိုယ်ကွယ်ခြင်းဆိုင်ရာပြည့်ညတ်ချက်ဟာယေရှုလဝါကားတိုင်းမှာအသေးမခံမီအချိန်ကာလအတွက်သာဖြစ်ပါတယ်။အသေးခံတော်မူပြီးနောက်ပိုင်းအဲ့ဒါတွေကိုလှုပ်ဖို့မလိုအပ်တော့ဘူး။ယေရှုပြည့်စုံစေတော်မူပြီဖြစ်လို့ဘုရားသခင်အဆုံးသတ်လိုက်ပြီ။ဟေဘဲအခိုင်း9အငယ်18မှာပြည့်ညတ်တရားသည်အဘယ်သူကိုမျှစုံလင်ခြင်းသို့မပို့နိုင်သည်ဖြစ်၍ရှေးပြည့်ညတ်တရားဟောင်းသည်အာမရှိအကျိုးကိုမပေးနိုင်သောကြောင့်ပယ်ရှင်းခြင်းသို့ရောက်ရ၏သို့တော်လည်းตา၍မြတ်သောမျောလင့်ခြင်းအခွင့်သည်နေရကြ၏ထိုမျောလင့်ခြင်းအပြင်ငါတို့သည်ဖယားသခင်အထံတော်သို့တိုးဝင်ချင်းကပ်ရကြ၏ဘာကိုဆိုလိုသလဲဆိုရင်ပြည့်ညတ်တော်ကကျွန်တော်တို့အတွက်မလုတ်ပေးနိုင်တဲ့အရာကိုယေရှုလုတ်ပေးတော်မူကြောင်းကိုယ်ကိုယ်ခြင်းဆိုင်ရာပြည့်ညတ်ခြင်းရဲ့ပုံရိပ်ကိုယေရှုပြည့်စုံစေခဲ့ပြီဖြစ်လို့ပုံရိပ်နောက်တနည်းပြောရရင်ပုံဆောင်ချက်ကိုဆက်လက်ကြင့်သုံးဖို့မလိုအပ်တော့ဘူး။ယေရှုဟာအစ်စ်အမှန်ဖြစ်တယ်။အစ်စ်အမှန်ရောက်လာတဲ့အခါဘုရားသခင်ကိုဝတ်ပြုကိုးကွယ်ရမှာပုံရိပ်သို့မဟုတ်ပုံဆောင်ချက်ကိုဆက်လက်အသုံးပြုဖို့မလိုတော့ဘူး။ ကိုယ်ွယ်ချင်းဆိုင်ရာပညာဟာယေရှုခရစ်တော်ကိုပုံဆောင်ပြသနေတာဖြစ်ပါတယ်။တဲတော်နဲ့တဲတော်တစားကိုကြည့်ပါ။ယေရှုကိုပုံဆောင်ပြသနေတာဖြစ်ပါတယ်။ထောမြာကျမ်းအခိုင်း25ကနေ30ကျမ်းမှာသာဝရဘုရားသခင်ကမောရှေကိုတဲတော်ပုံစံနဲ့တဲတော်တစားပုံစံအတိတ်အကျကိုပြောပြတော်မူပြီးမောရှေကိုလှောက်ခိုင်းတော်မူပါတယ်။တဲတော်မှာတကားဝတစ်ခုပဲရှိတယ်။ယေရှုကငါသည်တကားဝဖြစ်၏ငါဖြင့်ဝင်တော်သူသည်ဘေးနှင့်ကင်းလွတ်လျက်ထွက်ဝင်၍ကြက်စားရာကိုတွေ့ရလိမ့်မည်လို့မိန့်တော်မူပါတယ်။တဲတော်မှာရစ်ပလင်ရှိတယ်။ယေရှုကသူဟာမင်းပင်အသက်ကိုစွန့်ပြီးလူတို့ကိုကယ်တင်တော်မူသောသူဖြစ်ကြောင်းမိန့်တော်မူပါတယ်။တဲတော်မှာစေကျော်တန့်စင်မှုအင်တုံရှိတယ်။ယေရှုကသူဟာကျွန်တော်တို့အပြစ်ကိုစေကျော်စင်ကြယ်စေတော်မူသောသူဖြစ်ကြောင်းမိန့်တော်မူပါတယ်။တဲတော်မှာအလင်းပေးဖို့မိဂုံရှိတယ်။ယေရှုကငါသည်ဤလောက၏အလင်းဖြစ်၏လို့မိန့်တော်မူပါတယ်။တဲတော်မှာရှိတော်တင်မှုဆိုတာရှိတယ်။ယေရှုကငါသည်အသက်မှုဖြစ်၏လို့မိန့်တော်မူပါတယ်။တဲတော်မှာနန့်တာပေါင်းကိုမြင့်ရှုစေရာရစ်ပလင်ရှိပါတယ်။ယေရှုကကျွန်တော်တို့အတွက်ဆုတောင်းပေးတော်မူကြောင်းမိန့်တော်မူပါတယ်။တဲတော်မှာကလကာရှိတယ်။ယေရှုရဲ့ကိုယ်ခန္ဓာဟာကလကာဖြစ်တယ်။တဲတော်မှာအပြစ်ဖြေရာပလင်ရှိတယ်။ယေရှုကသူဟာလူတို့အပြစ်ကိုဖြေဖို့အသေးခံတော်မူသောသူဖြစ်ကြောင်းမိန့်တော်မူပါတယ်။တဲတော်နဲ့တဲတော်တစားအားလုံးတို့ဟာယေရှုကိုပုံဆောင်ထားတာဖြစ်ပါတယ်။ကိုယ်ကိုယ်ချင်းဆိုင်ရာပူဇော်တကားကိုလည်းကြည့်ပါယေရှုရဲ့ပုံဆောင်ချက်ဖြစ်ပါတယ်။မေရှုသောယေဟာအပြစ်အနာအစာလုံးဝကင်းစင်ရမယ်။ယေရှုဟာအပြစ်ကင်းစင်သောသူဖြစ်တယ်။ဘောဇဉ်ပူဇော်တကဟာစက္ကပ်အနှံခြင်းကိုပုံဆောင်ပါတယ်။ယေရှုဟာဖယားသခင်အဖို့အလွန်တန့်ရှင်းသောပူဇော်တကဖြစ်တော်မူပါတယ်။မိတ္တဟာယရစ်ကိုကြည့်ပါ။ယေရှုဟာကျွန်တော်တို့ရဲ့မိတ္တဟာယရစ်ဖြစ်တော်မူပါတယ်။အပြစ်ဖြေရာရစ်ကိုလည်းကြည့်ပါယေရှုဟာကျွန်တော်တို့ရဲ့အပြစ်ကိုဖြေဖို့မိမိအသက်တော်ကိုစွန့်တော်မူသောသူဖြစ်ပါတယ်ဤတိလလူမျိုးတို့ရဲ့ဘာသာရေးပွဲတော်တွေကိုလည်းကြည့်ပါယေရှုခရစ်တော်ကိုပုံဆောင်ထားခြင်းဖြစ်ပါတယ်ပတ္တခါပွဲကိုကြည့်ပါယေရှုဟာကျွန်တော်တို့ရဲ့ပတ္တခါဖြစ်တော်မူပါတယ်တစိမ့်မဲ့မုံပွဲဟာတန့်ရှင်းသောအသက်တာဖြင့်အသက်ရှင်လျှောက်လှမ်းခြင်းကိုပုံဆောင်ပါတယ်ယေရှုဟာတန်ရှင်သောအသက်တာဖြင့်အသက်ရှင်သောသူဖြစ်ကြောင်းပုံဆောင်ပြသခြင်းဖြစ်ပါတယ်။အဦးသီးသောပွဲဟာသေလွန်သောသူတို့ထဲမှအရင်ဦးဆုံးထမြောက်တော်မူသောယေရှုရဲ့ထမြောက်တော်မူခြင်းကိုပုံဆောင်ပါတယ်။ပင်တီကုတ်တီပွဲဟာယေရှုကတန်ရှင်သောဝိညာဉ်တော်ဆင်လွတ်တော်မူမဲ့အကြောင်းပုံဖော်ပြသခြင်းဖြစ်ပါတယ်။တပိုးမုတ်ပွဲကိုလည်းကြည့်ပါ။တနေ့သောအချိန်မှာယေရှုကမိမိရဲ့ကောင်းကင်နမန်တို့ကိုတပိုးမှုန့်စေတော်မူပြီးအရက်လေးမျက်နှာမှာရှိကြတဲ့မိမိလူတို့ကိုစုသိမ်းတော်မူမှာဖြစ်တဲ့အကြောင်းပုံဆောင်ပြသခြင်းဖြစ်ပါတယ်။အပြစ်ဖြေရာပွဲကိုကြည့်ပါ။ယေရှုဟာအပြစ်သားများအတွက်အပြစ်ရဲ့အဖို့အခကိုပေးဆက်တော်မူသောသူဖြစ်ကြောင်းပုံဆောင်ပြသခြင်းဖြစ်ပါတယ်။တဲတော်ပွဲကိုကြည့်ပါ။တဲတော်ပွဲဟာပြန်လည်ပေါင်းစည်းခြင်းကိုပုံဆောင်ပါတယ်။ယေရှုဟာယုံကြည်သူတို့ကိုသာဝရအိမ်တော်မှာနေစေဖို့ခေါ်တော်မူမဲ့သူဖြစ်ကြောင်းပုံဖော်ပြသနေခြင်းဖြစ်ပါတယ်။ကိုးကွယ်ခြင်းဆိုင်ရာပြည့်ညတ်တော်ရဲ့ပုံဆောင်ချက်အားလုံးတို့ကိုယေရှုလက်ဝါးကားတိုင်းမှာအသိခံတော်မူခြင်းဖြင့်ယေရှုပြည့်စုံစေတော်မူပါတယ်။ယစ်ပရောဟိတ်မင်းအာရုံနဲ့ယေရှုကိုနှိုင်းရှင်ကြည့်ရင်ကိုးကွယ်ခြင်းဆိုင်ရာပြည့်ညတ်အလုံးစုံကိုယေရှုပြည့်စုံစေတော်မူကြောင်းပေါ်လွင်ထင်ရှားနေပါတယ်။အာရုံဟာမိကြီးနဲ့ဆိုင်တဲ့တဲတော်မှာဝင်ရတယ်။ယေရှုဟာကောင်းကျင်ဆိုင်ရာပိမှန်တော်မှာဝင်တော်မူပါတယ်။အာရုံကတဲတော်ကိုတစ်နှစ်မှတစ်ခါဝင်ရတယ်။ယေရှုကတစ်ခါတည်းဝင်တော်မူပါတယ်။အာရုံကများစွာသောရစ်ကိုပူဇော်ရတယ်။ယေရှုကတစ်ခါပဲပူဇော်ရတယ်။ယေရှုကကျွန်တော်တို့အပြစ်အတွက်မိမိကိုယ်ခန္ဓာနဲ့အသက်ကိုတစ်ခါတည်းပူဇော်ခဲ့တယ်။အာရုံကသူ့အပြစ်အတွက်ပူဇော်ရတယ်။ယေရှုကကျွန်တော်တို့အပြစ်အထွတ်သာပူဇော်ပါတယ်။အာရုံကတလိတ်ဆန်အသွေးကိုပူဇော်တယ်။ယေရှုကမိမိရဲ့အသွေးတော်မြတ်ကိုပူဇော်တယ်။အာရုံဟာယာယီယစ်ပရောဟိတ်မင်းဖြစ်တယ်။ယေရှုကတော့ကျွန်တော်တို့အတွက်သာဝရယစ်ပရောဟိတ်မင်းဖြစ်တော်မူပါတယ်။အာရုံဟာမာယွန်းတတ်တယ်။ယေရှုဟာမာယွန်းခြင်းနဲ့အစဉ်ကင်းလွတ်တော်မူပါတယ်။အ အာရုံဟာပြောင်းလဲတတ်တယ်။ယေရှုဟာပြောင်းလဲခြင်းနဲ့အစဉ်ကျင်းတော်မူပါတယ်။အာရုံဟာမပြည့်စုံဘူး။ယေရှုဟာပြည့်စုံသောသူဖြစ်တော်မူပါတယ်။အာရုံဟာမစုံလင်သောယစ်ပရောဟိတ်ဖြစ်တယ်။ယေရှုဟာစုံလင်သောယစ်ပရောဟိတ်မြင်ဖြစ်တော်မူပါတယ်။အာရုံဟာလူနည်းစုအတွက်ယစ်ပရောဟိတ်မြင်ဖြစ်တယ်။ယေရှုကတော့များစွာသောလူမျိုးတကာတို့အတွက်ယစ်ပရောဟိတ်မြင်ဖြစ်တော်မူပါတယ်။ဖယားသခင်ကိုဝတ်ပြုကိုးကွယ်ခြင်းဆံရပညတ်ချက်ရဲ့စင်းမြင့်စည်းကမ်းလှုပ်ထုံးလှုပ်နှင်းအလုံးတို့ရဲ့ပုံဆောင်ချက်ဟာယေရှုပြတ်တော်မူပါတယ်။ယေရှုကမိမိရဲ့ပုံဆောင်ချက်ကိုပြည့်စုံစေတော်မူပြီးဝတ်ပြုကိုးကွယ်ခြင်းဆံရပဋိညင်တရားသစ်ကိုပေးတော်မူပါတယ်။ပဋိညင်တရားသစ်ဆိုတာဓမ္မသစ်ကိုဆိုလိုခြင်းဖြစ်ပါတယ်။ဟေဘဲအခိုင်ကိုအငယ်30အရဝတ်ပြုကိုးကွယ်ခြင်းဆံရယေရှုပေးတော်မူသောပဋိညင်တရားသစ်မှာစားစရာတောက်စရာအမျိုးမျိုးသောနှစ်စရာတည်းဟုသောကိုးခန္ဓာနှင့်ဆိုင်သောအထုံးအဖွဲ့များမပါတော့ဘူးတမန်တော်အခိုင်30အငယ်12ကနေ16မှာပြည့်ညတ်တော်အရာမစားဖို့တားမြစ်ထားတဲ့အကောင်ကိုတတ်စားဖို့ပေတရုကိုဖယားသခင်မိန့်တော်မူတဲ့အခါပေတရုကညင်ညူသောအရာနှင့်မစင်ကြဲသောအရာကိုအကျွန်ုပ်သည်တယံတခါမျှမစားဘူးပါဟုပြန်ဆို၏ဖယားသခင်စင်ကြဲစေတော်မူသောအရာကိုညင်ညူသည်မထင်နှင့်လို့ဖယားသခင်ပြန်ပြီးမိန့်တော်မူပါရဲ့ကိုးကွယ်ခြင်းဆံရဓမ္မဟောင်းကျမ်းရဲ့ပြည့်ညတ်ချက်အလုံးစုံကိုယေရှုပြည့်စုံစေတော်မူခဲ့ပြီဖြစ်လို့အဲ့ဒီပြည့်ညတ်ချက်စီးမင်းစည်းကမ်းတွေကိုစောင့်ရှောက်ဖို့မလိုအပ်တော့တဲ့အကြောင်းပေတရုကိုဖယားသခင်လက်တွေ့ပြသတော်မူခြင်းဖြစ်ပါတယ်ဓမ္မဟောင်းကျမ်းတစ်ခုလုံးမှာရေးသားဖော်ပြထားတဲ့အကြောင်းအရာဟာယေရှုအကြောင်းဖြစ်ပါတယ်။ပညတ်တရားကဘသူကိုမှအပြစ်ကင်းစင်သောသူမဖြစ်စေနိုင်ကြောင်းဓမ္မသစ်ကျမ်းထဲမှာအထက်ထက်အခါခါပြောထားပါတယ်။ကျွန်တော်တို့အတွက်ပညတ်တရားကမလုတ်ပေးနိုင်သောအရာကိုလှုပ်ဆောင်ပေးဖို့ယံယေရှုဒီလောကမှာကြွလာတော်မူပါတယ်။မိမိရဲ့ဖြောင့်မတ်ခြင်းကိုလူတို့ကိုပေးဖို့ကြွလာခဲ့ရပါတယ်။ယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံသောသူတိုင်းယေရှုရဲ့ဖြောင့်မတ်ခြင်းကိုရရှိကြပါれ။ယေရှုရဲ့ဖြောင့်မတ်ခြင်းကိုရရှိသောယုံကြည်သူအားလုံးတို့ကိုအပြစ်တစ်စက်မှမရှိသောသူကဲ့သို့ဘုရားသခင်မှတ်ယူတော်မူပါれ။ဘာဖြစ်လို့လဲဆိုရင်ယေရှုရဲ့ဖြောင့်မတ်ခြင်းကိုယုံကြည်သူတို့ရဲ့ဖြောင့်မတ်ခြင်းအဖြစ်ဘုရားသခင်မှတ်ယူတော်မူသောကြောင့်ဖြစ်ပါれ။ယုံကြည်သူတို့ရဲ့အပြစ်ကြွေးရှိသမျှကိုယေရှုလဝါးကားတိုင်းမှာအသိခံတော်မူစဉ်ပေးချေခဲ့ပြီဖြစ်သောကြောင့်ယုံကြည်သူတိုင်းအပြစ်စီရင်ခြင်းကနေလွတ်မြောက်တော်သူတည်တဲ့အခါအမင်္ဂလာနဲ့ကင်းဝေးရာကောင်းကင်နိုင်ငံတော်မှာစံစားရမယ့်သူတွေဖြစ်ကြပါတယ်လေးစားရပါသောဓမ္မမိတ်ဆွေမိတ်ဆွေရဲ့အပြစ်ကြွေးရှိသမျှကိုဆက်ပေးဖို့လဝါးကားတိုင်းမှာအသိခံတော်မူပြီးသင်ချင်းကနေ3ရက်မြောက်သောနေ့မှာပြန်လည်ထမြောက်တော်မူသောယေရှုခရစ်တော်ကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံပေးပြီလားဖယားသခင်ရှေ့တော်မှာအပြစ်သားဖြစ်ကြောင်းကိုကိုကိုနားလည်သဘောပေါက်ပြီးနောင်တနှလုံးသားနဲ့ယေရှုထံအပြစ်ဝန်ချတောင်းပန်မယ်ဆိုရင်သင်အပြစ်အလုံးကိုယေရှုခွင့်လွှတ်တော်မူမှာဖြစ်ပါတယ်သင်အပြစ်ကြောင့်သင်ခံရမယ့်ငရဲမိအိမ်ကနေကယ်တင်တော်မူမှာဖြစ်တယ်ဖယားသခင်အလိုတော်လမ်းတို့နေ့စဉ်ရှောက်လန်းနိုင်ဖို့တန့်ရှင်းသောဝိညာဉ်တော်ဖယားကတင့်ကိုအမြဲတမ်းကိုညီလမ်းပြတော်မူမှာဖြစ်တယ်။ယေရှုခရစ်တော်ကိုတင့်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်တင့်ရဲ့နှလုံးသားထဲမှာခေါ်ဖိတ်လက်ခံခြင်းမရှိသေးဘူးဆိုရင်အခုခေါ်ဖိတ်လက်ခံပါလို့မြစ်တာနဲ့တိုက်တွန်းနှုတ်ဆော်အပ်ပါရယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖယားသခင်ကောင်းချီးပေးပါစေ။